ကောလင်းမြို့ကကြေးရွာတွေလက်လက်ကြီးတဲ့နဲ့တိုက်ခိုက်ခံရတဲ့သတင်းကိုတင်ပြပေးသွားမှာပါ။စကိုင်းတိုင်းကောလင်းမြို့မှာဒီလ၂ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်မိရထားရဲဝန်ထမ်းတချို့ကိုဒေသရင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတအုပ်တေဆုံးခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ကောလင်းနဲ့ဝင်းတို့မြို့နယ်ကကြေးရွာတွေကိုပြန်လည်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကုသညူကတင်ပြပေးသွားမှာပါရှင်။
အော်တိုဝါလာနေ့ရက်နေ့အင်္ဂါနေ့ကစစ်ကောင်စီတပ်ဖွဲ့ဝင်မိရထားရဲတချို့ကိုဝင်းတုံနဲ့ကောလင်းဒေသပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြစ်ခတ်ခဲ့တာကြောင့်စစ်ကောင်စီဘက်ကတက်ချက်ကြီးတူတည်ဆုံပြီးတော့နှုတ်ဒဏ်ရခဲ့တယ်လို့ကောလင်းဒေသကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်။အဲမရှင်လုံဆောင်တာကကျွန်တော်တို့ဝင်းတုံမြို့နယ်မိုင်းကြီးပကဖအဖွဲ့ကဗျာ။ကောလင်းနဲ့ဝင်းတုံမြို့နယ်နဲ့အဆက်များမှာပေါ့။ဒါလေးကျတော့ကျောလာကုံရွာဆိုကျောလာကုံရွာကံပေါင်းဘိုးကတပည့်ဆိုင်မှာဖြစ်တာ။ဒီလေမှာဖြစ်တဲ့ကကျွန်တော်မမီးထားရဲရီရှိတာကကျွန်내ဒီဟိုပြူလုံနေတဲ့ဖွဲ့တွေကိုအဲ့ဖွဲ့တွေကိုဟိုလောက်တာနည်းနည်းတင်နေဝင်ဒီမှာပြစ်ခတ်လိုက်တာပြစ်ခတ်လိုက်တော့မီးထားရဲလုတ်တဲ့ကျော်အောင်ဆိုတဲ့လူတယောက်ဆက်ကစားဘက်ကကျော်အောင်ဆိုတဲ့လူတယောက်ကြဆုံးနေအဲ့တယောက်ပဲရတယ်ကြာအဲ့ကြီးကသူ့ချီကဦးစီကလည်းသင်္ကီးရမိတယ
်အဲ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာပဲကောလင်းမျိုးစစ်ကောင်စီအထိုင်တက်ကနေပြီးတော့ဝင်းတို့မျိုးဘက်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ
်ကောလင်းမျိုးဆုံးတာနဲ့ကျွန်တော်ကောလင်းမျိုးနဲ့ဆုံးတယ်လို့ဖြစ်တာကြားတဲ့အချိန်မီနီဖြစ်တဲ့ဝင်းတို့နဲ့ကကတ်ရစ်တက်တာဝင်းတို့နဲ့ကြတော့ကျွန်တော်တို့ကောလင်းမျိုးအဝင်ထိအောင်ပါသွားတာပေါ့ပါသွားတော့ကိုလေးနဲ့ပြစ်တယ်ဝန်သူဘက်ကိုပဲရောက်တယ်ဝန်သူမျိုးနဲ့ပဲဒီအဲ့ဘက်ကတော့ရွာတွေကတော့မရှိပါဘူးတဲတိုက်ကလေးတွေပါလေးတွေပဲရှိတော့ရွာတွေကသူစားကားစားတွေအကုန်လုံးမရှိခံထားရတာလည်းနားမရရွာတွေက
အော်တိုဝါလာနေ့ရက်နေ့ညပိုင်းကစစ်ကောင်စီတပ်ဖက်ကကောလင်းမျိုးနယ်ကျေးကနေပြီးတော့ဝင်းတို့မျိုးဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တယ်လို့မနေ့ကအော်တိုဝါလာ၄ရက်နေ့ညပိုင်းမှာလည်းထပ်မံပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေ